ယူကရိန်းနိုင်ငံမှာဖြုတ်ချခံခဲ့ရတဲ့သမ္မတဗစ်တာယာနူကိုဗစ်ချာတိုင်းပြည်ဗန်ဒန်ငွေကိုဘီလီယံနဲ့ချီးပြီးခိုးယူခဲ့တယ်လို့ယူကရိန်းဝန်ကြီးချုပ်တဲ့ယာအဆန်နီယာချန်နုကဆွဆွဲလိုက်ပါတယ်လူကြိုက်များလာတဲ့အတိုက်ခံခေါင်းဆောင်မစ္စတာယာချန်နုကိုယာယီအစိုးရအသစ်ဖွဲ့ကိုဦးဆောင်မဲ့ဝန်ကြီးချုပ်အသစ်ဖြစ်တဲ့ယူကရိန်းပါလီမန်ကကြာသပတေးနေ့မှာအတည်ပြုပေးလိုက်ပါပြီယူကရိန်းဆွေရကလွန်ခဲ့တဲ့တောင်းနှစ်တာကာလအတွင်းမှာပြည်ပမှာဖွင့်ထားတဲ့ဘန်စင်းတွေနဲ့အစိုးရပိုင်ငွေဒေါ်လာဘီလီယံ80လွှဲပေးခဲ့တယ်လို့အစိုးရအကြွေးရခဲ့တဲ့ဒေါ်လာ38ဘီလီယံပါပျောက်သွားခဲ့တဲ့အတွက်ယူကရိန်းနိုင်ငံမှာငွေကြေးပြဿနာဆိုးဆိုးဝါးဝါးပေါ်ပေါက်ခဲ့ရတယ်လို့မစ္စတာယာချန်နုကဆိုပါတယ်သူဟာအနောက်နိုင်ငံကိုလိုလာတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းတယောက်ဖြစ်ပါတယ်။ဒါအပြင်စီးပွားရေးဝန်ကြီးဟောင်းတယောက်လည်းဖြစ်တဲ့အတွက်ယူကရိန်းနိုင်ငံရဲ့စီးပွားရေးမပြိုလဲအောင်ကာကွယ်ဖို့ကသူ့ရဲ့ဦးစားပေးတာဝန်တစ်ရပ်ဖြစ်နေတာပါ။ IMF ကနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့နဲ့ EU ဥရောပသက်မကတို့ကယူကရိန်းနိုင်ငံတွင်လိုအပ်ချက်တွေကိုသိရဖို့အတွက်အဖွဲ့တွေကိုဆေးလွှတ်နေပါတယ်။ American ပြည်ထောင်စုကတော့ယူကရိန်းကိုချီးငွေ $10,000ပေးဖို့အတွက်စဉ်းစားနေတာပါ။